ပြည်ထောင်နိုင်ငံဘာရီမြို့တော်မှာဗိုလ်ထုနေ့ကစီးနှင်းရှာဖွေမှုအတွင်းတည်ဆုံသွားသူတွေရဲ့ပြီးခဲ့တဲ့ရက်နေ့ပတ်ကြံပတ်တိုက်ခိုက်မှုကိုကြိုးကန့်စီစဉ်တယ်လို့တရားရှိသူပါတယ်ဆိုတာပြည်နှစ်စုရရှင်တွေကတည်ပြုလိုက်ပါတယ်။ဗိုလ်ထုနေ့မှာရတဖွဲ့က9နာရီကြာစီးနှင်းရှာဖွေခဲ့တဲ့စန်တနီစ်အရက်ကလူမျိုးတိုက်ခန်းတစ်ခုထဲမှာမော်ရိုကိုဘွားဘယ်ဂျန်နိုင်ငံသားအဗ်ဒူဟာမစ်အဘူဂျေကြီးစံရာတွေပြည်နေတဲ့အလောင်းကိုတွေ့ခဲ့ရတာလို့ပြည်နှစ်စုရရှင်တွေကပြောပါတယ်။အသက်28နှစ်28နှစ်အရွယ်လောက်ရှိမဲ့အဘူဂျေကိုလက်ဗွေတွေကနေစစ်ဆေးပြီးတိခဲ့တာပါ။လူရှိရောက်ကိုဖမ်းဆီးခဲ့တဲ့အဲ့ဒီစီးနှင်းရှာဖွေမှုတွင်အဘော်ဦးကြီးမော်ဒမဝန်ွယ်လို့ဆိုတဲ့အမျိုးသမီးတူကအသေးခံပုံဖောက်ခွဲခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်9ဦးထက်မနည်းတန်ရပြီးရဲခွေးတစ်ကောင်နဲ့တိစုံပါတယ်။ဒီတော့ဒီမှာပဲနိုင်ငံတော်ရေးဘော်အခြေအနေကြေညာထားတာကို3လတတန်းထပ်တိုးဖို့ပြည်သူ့တော်အမတ်တွေဒီကနေ့မဲခွဲဆုံးပြလိုက်ပါတယ်။တတန်းတိုးရေးကိစ္စကိုပြည်သူ့အောက်လွှတ်တော်လို့ဆိုရမယ် National Assembly ကအတည်ပြုလိုက်တာဖြစ်ပြီးအထက်လွှတ်တော်မှလည်းတောက်ကြနေကြရင်မဲခွဲဆုံးပြမယ်လို့ခန့်မှန်းထားပါတယ်။ဒါတူဒါမှမဟုတ်ဇီဝလက်နက်တွေရဲ့ချင်းချောက်မှုအပါအဝင်တိုင်းပြည်ရင်ဆိုင်နေရတဲ့အန်ဒရီနဲ့ပတ်သက်ပြီးဝန်ကြီးချုပ်မန်နူဝယ်ဘောကလွတ်တော်မဲပြပွဲမတိုင်ခင်လွတ်တော်အမတ်တွေကိုပြောတဲ့မိန့်ခွန်းမှသတိပေးခဲ့ပါတယ်။အရေးပေါ်အခြေအနေတတန်းတူဆုံးဖြတ်ချက်ထဲမှာအကြမ်းဖက်ဝါဒကိုအမွန်တင်တဲ့ဒါမှမဟုတ်လူတွေအကြမ်းဖက်လာအောင်အားပေးတိုက်တွန်းတဲ့ပလီတွေနဲ့လူမှုစုဝေးပွဲတွေအပါအဝင်ဘယ်လိုအသင်ပင်မျိုးဒါမှမဟုတ်စုဝေးမှုမျိုးကိုမဆိုအာဏာပိုင်တွေကပိတ်ပင်နိုင်ခွင့်ပေးထားတဲ့ပြဌာန်းချက်တွေကိုလည်းပါဝင်ပါတယ်။ဒီဥပဒေမူကြမ်းကိုလူခွင့်ရေးလှုပ်ရှားသူတွေကအဝေးပန်းကြပါတယ်။